မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးဒီနှစ်ကြာတဲ့အထိနိုင်ငံရေးအခြေအနေတွေပေါ်ပေါက်နေတဲ့အပေါ်အထူးစိုးရင်ကြောင့်ကုလသမဂ္ဂလူညွန်ရေးကောင်စီကပြောလိုက်ပါတယ်မြန်မာပြည်သူတွေအကျိုးရှေ့ရှုပြီးဆွေးနွေးဖြေရှင်းကြဖို့လဲဗော်ဒူးနေမှာပဲကြေညာရက်ထုတ်ပြန်တိုက်တွန်းလိုက်တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တမနာဦးဝင်းမြင့်ပါဝင်ဆက်အနာသိမ့်ပြီးနောက်ပိုင်းမတရားဖမ်းဆီးခံထားသူတွေကိုပြန်လွတ်ပေးဖို့လဲလူညွန်ရေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံကကျန်းဖက်လို့ရတဲ့နဲ့နေရစွန့်ခွာသူတွေတိုးလာတဲ့အပေါ်လူညွန်ရေးကောင်စီဖွဲ့ဝင်တွေကစိုးရင်ကြောင်းလဲပြောဆိုထားပါတယ်။ကျန်းမာရေးနဲ့ပညာရေးအပါအဝင်အခြေခံအဆောက်အုံတွေကိုတိုက်ခိုက်တဲ့လူရတွေရှုတ်ချကြောင်းနဲ့ပုံစံမျိုးစုံနဲ့အကျန်းဖက်လို့ရတဲ့ကိုချက်ချင်းရကြဖို့အရက်သားတွေဘေးကင်းလုံခြုံအောင်ဆောင်ရွက်ဖို့လဲတိုက်တွန်းထားတာပါ။နိုင်ငံရေးချက်တဲတွေအပြင်ကိုဗစ်ကပ်ရောဂါနဲ့ပါရင်ဆိုင်နေရတဲ့အတွက်အထူးသဖြင့်အမျိုးသမီးကလေးငယ်တွေနဲ့အားနည်းသူတွေအတွက်စာနာမှုအကူအညီလိုအပ်ချက်တွေတိုးလာနေတဲ့အပေါ်သူဆိုရင်ကြောင့်လည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတည်းရဲ့ဆင်အာနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကန်ပြည်ခတ်တွေကိုကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကထိထိရရောက်ဖြည့်ရှင်းမှုပြက်ကွက်နေတယ်ဆိုပြီးဝေဖန်သတိပေးမှုတွေထွက်ပေါ်နေချိန်မှာပဲလူညွန်ရေးကောင်စီကြေညာချက်ထွက်ပေါ်လာတာပါဆီယနာသိမ်းမှုနှစ်ပတ်လည်နေ့ဖြစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားထော်မန်ဒူးစ်ကဒီသတင်းပတ်ထဲဗီဒီယိုနဲ့အမှားစကားပြောရမှာတော့လူညွန်ရေးကောင်စီပါဝင်နိုင်ငံတကာကထိတက်ဖို့ထိရောက်အောင်ဆောင်ရွက်ဖို့လဲတိုက်တွန်းထားတာဖြစ်ပါတယ်ခင်ဗျာ